နိုင်မင်းမျိုးမစိုးရင်တိုက်တင်မှာတရင်တောင်းနေတဲ့အမျိုးသားရေးအစိုးရဦးဝေရတကူပုံမှန်124ကကြီးနဲ့ဖမ်းဆီးအရေးယူဖို့ရန်ကုန်အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးစံမင်းကအမှုဖွင့်ခဲ့ပြီးအနောက်ပိုင်းခရိုင်တရားရုံးကလည်းဒီအမှုကိုလက်ခံခဲ့ပြီးတဲ့နောက်ဦးဝေရတကူခရိုင်တရားရုံးတွက်ဖက်တရားသူကြီးဦးကျော်ကျော်ကဖမ်းဝရန်ထုတ်ခဲ့ရပါရဲတပ်ဖွဲ့တာဝန်ရှိသူတွေကတော့ဖမ်းဝရန်ရထားပြီဖြစ်တဲ့အတွက်အချိန်တိုအတွင်းဦးဝေရတကူဖမ်းဖို့ရှိကြောင်းသတင်းမီဒီယာတွေကမနေ့ကပြောပါတယ်ဦးဝီရတူကိုဖမ်းဆီးဖို့အကြောင်းရင်းအသေးစိတ်မသိရသေးပေမယ့်ဧပြီလ29ရက်နေ့တနင်္လာရီတိုင်းမြို့မြို့မှာဦးဝီရတူဟောပြောသွားတဲ့အထင်လက်ရှိ NLD အစိုးရကိုပြင်းပြင်းထန်ထန်ရှုတ်ချပြောဆိုတာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုပုဂ္ဂိုလ်ကြီးအရာပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုချက်တွေကတော့လူအများကအတော်လေးဝေဖန်ခဲ့ကြပါတယ်ဦးဝီရတူကိုဆွဲထားတဲ့ပုံမှန်124ကကြီးနဲ့ပတ်သက်လို့လေပြပအခြေဆိုင်မြမဥပဒေရေးရာလေးလာသုံးတက်နေသူဦးမင်းလွင်ဦးကဒီလိုကိုအခုလိုပြောပါတယ်
။သူရကိုနင်းနာအောင်နော်အမုံကြီးပွားအောင်တစ်ဖက်နဲ့တစ်ဖက်အမုံပွားတဲ့ကိစ္စရဲ့ဒီပေါ်ပေါက်လာအောင်စားရင်ကိစ္စရဲ့ဒီအားလုံးကိုဖန်ပြီးပေါ်ဆောင်တဲ့ကိစ္စရဲ့ဒီနဲ့ပတ်သက်ရင်တော့ကျွန်တော်124ကကြီးထဲမှာအကျုံးဝင်နေလို့ပြောလို့ရတာပေါ့နော်။နောက်ပြီးတော့ကလူမျိုးတစ်မျိုးနဲ့တစ်မျိုးဘာသာတစ်မျိုးနဲ့တစ်မျိုးအငင်းပွားစီတဲ့ကိစ္စရမျိုးတွေနဲ့ပါတယ်။ဒါတွေနဲ့ပတ်သက်ပြီးတော့အငင်းပွားအောင်ကြောလာတယ်ဆိုလာတယ်စုဘူးအောင်ကြွအောင်လောက်လာတယ်ဆိုလို့ရှိရင်တော့ကျွန်တော်ပုံမှန်124ကကြီးနဲ့ရည်ယူရင်းလို့ကျွန်တော်ပြောပါတယ်ခင်ဗျ။
ဥဝေတူရဲ့ဟောပြောချက်တွေဟာဗုဒ္ဓတရားတော်နဲ့မညီတဲ့အပြင်သာသနာတော်ညှိုးနှွမ်းစေတဲ့လောရွက်တွေဖြစ်နေပြီးဓမ္မဆက်နဲ့သာမကအာဏာချက်ဖြစ်အခုလိုအရေးယူဖို့ဆောင်ရွက်လာတာကိုကြိုဆိုကြောင်းအမေရိကန်ပြည်ထောင်စုကိုခေတ္တခဏကြွားရောက်လာတဲ့မန္တလေးဗုဒ္ဓတက္ကသိုလ်ကဆရာတော်ဥအိတ်တရိယမင်းတုံညာကအခုလိုမိန့်ကြားပါတယ
်။အခုဝေတတူလောက်နေတာတွေဟာဓမ္မလမ်းစဉ်မညီဘူးဆိုတာတော့အားလုံးသိတယ်။ဟောအရင်ကလည်းပဲဒါကြည်လင်းနော်လူဓမ္မဘုရားတကောလူဓမ္မကြည်လင်းကိုအာဆရာလို့လည်းပဲသူပြောတယ်စာကြည့်တဲ့ချင်းလူဓမ္မကိုအပိဓာတွေပေါ်တင်ဖြစ်တဲ့ကြောင့်ဟိုတန်ခါနိုင်ကကသူ့ကိုတရားဟောတနည်းတည်းပြိတ်ခဲ့တယ်နော်အေးယူခဲ့တယ်ပေါ့အဲဒီနဲ့သူကလိုက်နာခြင်းမရှိဘူးအခုဆက်ပြီးတော့သူပြောတယ်မုံတရားတွေဆက်ပြီးတော့ပြန်တယ်အဲဒီကဓာတ်တော်ကန်းစည်းကြီးကိုလည်းပဲဒါတိတဲ့အတိုင်းနဲ့ဒါအင်မတန်မကိုအောက်တန်းကြတဲ့စကလုံးတွေနဲ့ဒါတိုက်ခိုက်တယ်အဲတော့သူအနေနဲ့ကတော့ဦးဇင်းတို့ဒါအခုကဘာမာရေးဆိုရင်လည်းဒါဦးဇင်းတို့ဒါတက္ကသိုလ်တီတီရောက်တဲ့အခါမှာသူနဲ့ပတ်သက်တဲ့မိခွန်းတွေအရင်မေးတယ်။သူနဲ့ပတ်သက်ပြီးတော့ဦးဇင်းတို့သာသနာလည်းပဲတိတ်ခါကြတယ်မြန်မာနိုင်ငံလည်းပဲတိတ်ခါကြတယ်လူမျိုးလည်းတိတ်ခါကြတယ်ပေါ့နော်။အကုန်လုံးထိခိုက်မှုတွေဖြစ်နေတယ်။ဖြစ်နေတော့သူ့ကိုဦးဇင်းတို့ကတော့တာဝန်ရှိတဲ့ဒါမဆိုရင်တိုက်ပြီးအာတန်ခါနာရကပြီးတော့ဒီဦးဇင်းတို့အခုဒါအဲ့နဲ့အနာဇတ်ရေးဆိုလို့ရှိရင်ဒါပြည်ထရေးတရားရုံးပေါ့နော်စူပေါင်းပြီးတော့ညီညီညွတ်ညွတ်နဲ့အေးအေးယူတင်တာကိုအေးအေးယူပြဖို့လိုတယ်ပေါ့အေးမယူနိုင်ဘူးလေဆိုရင်ဒီတဲ့ပုံမှုကြီးမာတဲ့အဒီရုံးကြီးတွေဖြစ်လာနိုင်တယ်ဖြစ်သွားခဲ့တာတွေလည်းမြန်မာနိုင်ငံမှာတာရကတွေရှိတယ်သူဟောထားတဲ့နေရာတွေမိတ်ချီလာလို့စားကြည့်ခြင်းသူလိုက်ပြီးတော့မုံရားတွေပြန့်သွားတဲ့နေရာတွေဟာအဲ့တော့ဦးစင်းတော့ပရိပကကြီးတွေဖြစ်မှသာသီးတာထက်ဒီလိုပရိပကတွေအဒီရုံးတွေအဖြစ်ခင်တွေကဖြစ်အောင်လှုံ့ဆော်နေတဲ့လူတွေကိုထိတိယောက်ယောက်ဟိုဥပဒေအရတားမြစ်နိုင်နေဟဲ့ဆိုရင်တော့ဒါဥစဉ်တို့အနေနဲ့တူဆိုရမှာပေါ့
တရားဥပဒေထက်မှဘယ်သူမှမရှိစရာဆိုတဲ့စောင်းပုံးနဲ့အညီဥရတူကိုအာဏာပိုင်တွေဘက်ကထိတိယောက်ယောက်နဲ့အမြန်ဆုံးအရေးယူဖို့လိုကြောင်းလဲဆရာတော်ကအခုလိုမိန့်ကြားပါတယ
်မြန်မြန်တားဆီးနိုင်လေကောင်းနေပါပဲဒါဖြစ်လို့လေဆိုတော့သူမြန်မြန်မတားဆီးနိုင်ရင်ဒီမုံတရားတွေကဒါကကိုအင်တာနက်ပေါ်မှာဟောအခုခေတ်ကအင်တာနက်ပြန့်နေတဲ့အတွက်ကြောင့်သူပြောတာတွေကိုအဟုတ်ထင်ပြီးလိုက်လုပ်ကြတယ်ဟေ့ဆိုရင်ဟိုကြီးမားတဲ့မိလောက်မှုကြီးတွေပဋိပက္ခတွေဒီယုံနေဖြစ်ကုန်နေဟေ့ဆိုရင်မတည်တင်မဲ့တဲ့လူတွေတည်မဲ့ပျက်စီးတင်မဲ့တဲ့ပျက်စီးမဲ့ဒီယုံနေဖြစ်မဲ့ဟေ့ဆိုရင်မကောင်းဘူးကြိုတင်ပြီးတော့ဥပဒေရနီလန်းရထိတိယောက်ယောက်အေးအေးယူနိုင်တဲ့တာသီးနိုင်တဲ့ဟေ့ဆိုရင်ကောင်းပါတယ်လောက်တာကဟန်ပြလို့ဖို့လောက်တာမဟုတ်ဘဲနဲ့တရားဥပဒေနီလာအတိုင်းစီတီရောက်ရောက်လောက်နိုင်တာကိုပဲဦးဇင်းတို့ကဖြစ်စေခြင်းပါတဲ့
ဧပြီလ29ရက်နေ့ကမြင်းမြို့မှာဦးဝီရသူဟောပြောတဲ့အထင်အရင်အစိုးရတွေခေတ်ခိုးရဆိုတာတစ်ပင်နဲ့တန်အစာတာတွေဖြစ်ပြီးအခုအစိုးရကတော့တီတူတွေပါဇက်သေးကနှိုက်ပြီးခိုးနေတာဖြစ်တယ်လို့ပြောပါတယ်။နောက်မေလ9ရက်နေ့ရန်ကုန်မြို့တော်ခမ်းမရှိကအခြေခံဥပဒေပုံမှ59စာလုံးကာကွယ်စောင့်ရှောက်ရေးစံနာပြပွဲမှာဥဝရတူကလွှတ်တော်ရင်းတက်မတော်သားတွေကိုဖျားလို့ကိုးကွယ်တင်ကြောင်းပြောဆိုခဲ့ပါတယ်။နိုင်ငံတော်တန်ခမဟာနိုင်ကဖွဲ့ကတော့ဥဝရတူကို ဘာသာရေးအမုန်းတရားပွားအောင်အထီးကျုံးတွေဖြစ်ဖို့လှုံ့ဆော်ဟောပြောမှုတရားဥပဒေစိုးမိုးရေးကိုအဟန့်အတားဖြစ်စေတဲ့ဟောပြောမှုစာအုပ်တွေကိုချိန်ခံများစွာပြုလုပ်ခဲ့တဲ့အတွက်2019ခုနှစ်မတ်လမှာတရားဟောခွင့်တစ်နှစ်ပိတ်ပင်ခဲ့ပါတယ်။ Facebook Community ကြီးကတော့ဥယျာဉ်သူရဲ့အကောင့်စာမျက်နှာဟာအမုန်းစကားပြန့်ပွားအောင်လှုပ်ဆောင်နေတာကြောင့်ဆိုပြီး2018ခုနှစ်ဖေဖော်ဝါရီလမှာပိတ်ပင်ခဲ့ပါတယ်ရှင်။